2015အထွေထွေရွေးကောက်ပွဲအတွက်မဲဆန္ဒရှင်စည်ရင်စတင်ပြုစုနေပါပြီ။ပနမအဖြစ်တော့ရန်ကုန်တိုင်းအလုံမြို့နယ်မှာစတင်လိုက်တာဖြစ်ပါတယ်။မဲဆန္ဒရှင်စည်ရင်ပြုစုတာကို15ရက်အတွင်းအပြီးလှုပ်ဆောင်သွားမှာဖြစ်တယ်လို့ရွေးကောက်ပွဲကျင်းပရေးကော်မတီကဆိုပါတယ်။အလုံမြို့နယ်အတွင်းကမဲဆန္ဒရှင်စည်ရင်ကောက်ယူနေမှုအခြေအနေနဲ့ပြည်သူတွေပါဝင်မှုဘယ်လိုရှိလဲဆိုတာတွေကိုတော့မတ်တင်ကြီးထိုက်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ။
လာမယ့်2015ရွေးကောက်ပွဲအတွက်မဲဆန္ဒရှင်စည်ရင်တွေကိုစတင်ပြုစုနေတာမှာရန်ကုန်တိုင်းအလုံမြို့နယ်မှာဒီသတင်းပါပုတ်ထူးဦးနေကစတင်ခဲ့ပါတယ်။နောက်ထပ်ဘယ်ဒေသတွေမှာမဲဆန္ဒရှင်စည်ရင်ဆက်ပြီးတော့ပြုစုမယ်ဆိုတာကိုတော့တရားဝင်သတင်းထုတ်ပြန်တာမရှိသေးပါဘူး။မြန်မာရွေးကောက်ပွဲဥပဒေအရမြို့နယ်တစ်ခုအတွင်းမှာရပ်ပေါင်း180ကျော်နေထိုင်ပြီးသူတွေအဲ့ဒီမြို့နယ်အတွင်းမှာမဲပေးခွင့်ရရမှာဖြစ်ပါတယ်။မဲဆန္ဒရှင်စင်းပြုစုတာတွေကိုရန်ကုန်တိုင်းအလုံမြို့နယ်မှာစတင်ကောက်ယူရတာနဲ့ပတ်သက်လို့လည်းအလုံမြို့နယ်ရွေးကောက်ပွဲကျင်းပရေးကော်မရှင်ရဲ့အတွင်းရေးမှူးဦးခင်မောင်စောကအခုလိုပြောပါတယ
်။အလုံကတော့ရွှေပြောင်းအလုံသမားတွေများတယ်ရွှေပြောင်းတဲ့လူတွေများတဲ့အတွက်အဖြေလေးတစ်ခုရအောင်ဆိုပြီးတော့ဆန်းသက်တဲ့နေရာဒီမှာဆောင်ရွက်တာဖြစ်ပါ
မြို့နယ်အတွင်းနေထိုင်သူတွေကိုမဲဆန္ဒရှင်စီးရင်မှာထည့်သွင်းထားတဲ့ကိုယ့်ရဲ့ကိုယ်ရေးအချက်အလက်တွေမှန်မှန်မှန်လာရောက်စစ်ဆေးကြဖို့နဲ့ရွေးကောက်ပွဲအသိပညာပေးအဖြစ်နဲ့အိမ်တွေမှာလည်းကြော်ညာစာရွက်တွေလာပြီးကတ်ထားတယ်လို့အလုံဒေသခံတဦးကပြောပြပါရယ်အလုံမြို့နယ်တစ်ခုထဲမှာတင်ဆန္ဒမဲပေးပိုင်권ရှိသူ 35,534 ယောက်ရှိတယ်လို့အလုံမြို့နယ်ရက်ွက်အုပ်ချုပ်ရေးယုံကပြောပါရယ်ဒါပေမဲ့ရွေးကောက်ပွဲကော်မရှင်ရဲ့မဲဆန္ဒစည်းရင်မှာအလွဲအချော်တွေကတော့အတော်ရှိနေတယ်လို့ပြောသူကတော့ရက်ွက်ကော်မတီရဲ့အကြီးအကဲဦးမောင်မောင်ပါ
။ဟောမဲစည်းရင်စစ်တဲ့အခါကျတော့ဘာသာတွေ့လဲဆိုတော့အန်ကဲရဲ့အမျိုးသမီးအမျိုးသမီးနာမည်ဆိုရင်သူ့နာမည်ကဆူဆီတန်။တမဲဒီမှာဆူဆီတန်ဆိုပြီးတော့မှားနေတယ်။အဲ့တော့အဲ့ဒါလေးကိုအန်ကဲဒါပြင်ခွင့်ရတယ်။နောက်တစ်ခါအန်ကဲရဲ့ဒိတ်ရော့ဘတ်အန်ကဲရဲ့ဒိတ်ရော့ဘတ်ကလည်းမှားနေတယ်။အဲ့တော့ဒီမှာအခုဒါပြင်ခွင့်ရတယ်။
လာမယ့်ရွေးကောက်ပွဲအတွက်ပြည်သူတွေကခေါင်းဆောင်ကောင်းတယောက်စိတ်ကြရွေးချယ်နိုင်မလားဆိုတဲ့အပေါ်မှာတော့အတော်လေးစိတ်ဓာတ်တက်ကြွနေကြပါတယ်။2015ရွေးကောက်ပွဲမှာမဲထွဲဖို့အတွက်အတော်လေးစိတ်ဝင်စားနေသူဒေါ်မီဝင်းကတော့အခုလိုပြောပြပါတယ
်။ဟုတ်တယ်ခေါင်းဆောင်ကောင်းလိုတာပေါ့ရွေးချယ်တင်တာပေါ့နော်။ဒီလိုပဲပြင်ဆင်ထားတာပေါ့အကုန်လုံးကမဲဆန္ဒပေးရမှာပေါ့
။ကျင်းပါမယ်လို့ပြောဆိုထားတဲ့2015ရွေးကောက်ပွဲကတော့ကျင်းပဖို့တစ်နှစ်တောင်မလိုတော့ပါဘူး။ဒီအချိန်မှာပဲလွှတ်တော်အတွင်းမှာတော့မဲများစုရသူကလွှတ်တော်အမှတ်ဖြစ်မဲ့စနစ်ကနေအချိုးကြာကိုစားပြုစနစ်နဲ့လွှတ်တော်အမှတ်ဒီကိုရွေးချယ်ဖို့အတည်ပြုလိုက်တာအပါအဝင်ရွေးကောက်ပွဲကျင်းပရေးကော်မရှင်နဲ့နိုင်ငံရေးပါတီတွေချာမှာတော့မဲဆွယ်စည်းရုံးမှုကိစ္စနဲ့ပတ်သက်ပြီးတော့ညှိနှိုင်းမှုတွေလုပ်နေရပြီးဒီလနှစ်ရက်နေတုန်းကလည်းရွေးကောက်ပွဲကျင်းပရေးကော်မရှင်ကရွေးကောက်ပွဲမဲဆွယ်စည်းရုံးမှုမူကြမ်းတရက်ကိုနိုင်ငံရေးပါတီတွေကိုဖြန့်ဝေပေးထားပြီးဖြစ်ပါရဲ့ရှင်